ရာယီပစ်ခတ်ရစဲသဘောတူညီချက်နိုင်ပိုင်းအတွင်းဖြစ်ပျက်ခဲ့ပြီးနောက်တိုက်ပွဲတွေဖြစ်နေတဲ့ဂါဇာဒေသမှာအစ္စရေးစစ်သားတယောက်ကိုပါလက်စတိုင်းစစ်သွေးကြွတွေကဖမ်းဆီးသွားပုံရတယ်လို့အစ္စရေးစစ်တပ်ကကြေညာခဲ့ပါတယ်။အစ္စရေးနဲ့ဟာမတ်စစ်သွေးကြွတွေကြားလူသားချင်းစာနာထောက်ထားတဲ့အနေနဲ့အပစ်ခတ်ရစဲကိုသဘောတူညီချက်ရရှိပြီးတနားရီခွဲလောက်ကြာမှာပဲဂါဇာတောင်ပိုင်းကရာဖာမြို့မှာဖမ်းဆီးခံခဲ့ရတာဆိုပြီးစစ်တပ်တာဝန်ရှိသူတွေကိုကူကားပြီးတော့အစ္စရေးမီဒီယာတွေကဖော်ပြခဲ့ကြတာပါ။ပြစ်ခတ်ရစဲပြပြပြီးတဲ့နောက်အစ္စရေးစစ်တပ်ကဂါဇာတောင်ပိုင်းဒေသကိုလက်နက်ကြီးတွေနဲ့ပြန်လည်ပြစ်ခတ်ရမှာပါလက်စတိုင်းသား28ဦးသေဆုံးသွားတဲ့အကြောင်းဒေသခံအာဏာပိုင်တွေကပြောပါတယ်။စစ်သွေးကြွတွေဘက်ကလည်းအစ္စရေးနိုင်ငံတွင်းကိုရော့ကက်ဒုံးကြီးတွေနဲ့ပြစ်ခတ်ခဲ့ကြတာပါ။အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူရုံးကတော့သုံးရက်ကြာပြစ်ခတ်ရစဲသဘောတူညီချက်ကိုပါလက်စတိုင်းစစ်သွေးကြွတွေကစတင်ချိုးဖောက်တာလို့လည်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့ပါတယ်။အစ္စရေးသတင်းမီဒီယာတွေမှာတော့အပြစ်ခတ်ရစဲပြစ်ပြပြီးဂါဇာဒေသမှာအစ္စရေးရဲ့ထိုးစစ်တွေကိုပြန်လည်စတင်နေတဲ့အကြောင်းဖော်ပြခဲ့ကြတာပါ။ပြစ်ခတ်နဲ့ပတ်သက်လို့တော့အစ္စရေးနဲ့ပါလက်စတိုင်းကိုယ်စားလှယ်အစ်ချင်းနိုင်ငံကာယိုမြို့မှာတွဲဆုံဆွေးနွေးဖို့စီစဉ်ထားပြီးအမေရိကန်တာဝန်ရှိသူတွေလည်းတက်ရောက်ကြမှာဖြစ်ပါတယ်။ဒါပေမဲ့လည်းဆွေးနွေးပွဲတွေဘယ်အချိန်စပြစ်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။သတင်းလေးပတ်နီးပါးကြားတိုက်ခိုက်မှုတွေအတွင်းအယက်သားအများစုပါဝင်ပါလက်စတိုင်း1400ကျော်သေဆုံးပြီးအစ္စရေးအယက်သား3ယောက်နဲ့စစ်သား61ယောက်တို့လည်းသေဆုံးခဲ့ကြပါတယ်။